ဒီရနိုင်ငံကနေအမေရိကန်ပြည်အောင်စုမှာရှေ့ပြောင်းထိဆိုင်နေတဲ့ဒုက္ခသည်နှစ်ယောက်ကိုအကြံဖက်ဝါဒကင်ဆယ်ရနဲ့ဆက်ဆက်တဲ့ဆွဲချက်တွေနဲ့အမေရိကန်တာဝန်ရှိသူတွေကဖမ်းလိုက်ပါတယ်။ဒါကြောင့်လဲအရှိအလေပိုင်းစစ်တမ်းတင်နေတဲ့ဒေသတွေကဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံမဲ့သမရအင်ဂျီရိုရဲ့အစီအစဉ်ပေါ်ဝေဖန်တာပြီးပြန်ထွက်လာပါတယ်။အခုဖမ်းလိုက်တဲ့လူနှစ်ယောက်စလုံးဟာအီရန်နိုင်ငံကပါလက်စတိုင်းလူမျိုးတွေဖြစ်ပြီးအမေရိကန်ပြည်အောင်စုမှာရောက်နေတာနှစ်အတော်ကြာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။သူတို့တယောက်နဲ့တယောက်အဆက်အသွယ်လုပ်ထားတာတွေရှိနိုင်ပေမဲ့လည်းတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစည်နေတဲ့ပုံမျိုးတော့မရှိသေးဘူးလို့ဆိုပါတယ်။အသက်23နှစ်အရွယ်အော့စ်မိုဟာမက်ယူနစ်အယ်ဂျာယက်ကိုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာကြာသပတေးနေ့ကဖမ်းလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။နိုင်ငံတကာကြံဖက်ဝါဒနဲ့ပတ်သက်ပြီးလိမ့်လည်းပြောဆိုတယ်ဆိုပြီးတော့သူ့ပေါ်ဆွဲချက်တင်ထားပါတယ်။အသက်24နှစ်အရွယ်အူမာဖာရတ်ဆာယီအယ်ဟာဒန်ကိုတော့တက္ကသပြည်နယ်ဟျူစတန်မြို့မှာဖမ်းလိုက်တာပါ။သူကတော့ IS အဖွဲ့ကိုလေ့ကျင့်ရေးကျွမ်းကျင်မှုအကြံဉာဏ်တွေနဲ့အထောက်အပံ့တွေအပါအဝင်ရုပ်ပိုင်းဆိုင်ရာအကူအညီတွေပေးဖို့ကြိုးစားတယ်ဆိုပြီးဆွဆွဲထားပါတယ်။